စီရင်တင်မာနေတဲ့ရခိုင်ပြည်နယ်ပုံနှံကျုံမြို့နယ်အတွင်းရန်ကုန်စစ်တီကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးကွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မနေ့ကလည်းမြို့နယ်၅မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။ဒီအခြေအနေလေးကို VOA မြန်မာပိုင်းပြည်တော်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရဲ့ရှင်။
ရခိုင်ပြည်နယ်ဗုံကျုံမြို့နယ်ပက်ခွက်ချင်းရွာမြောက်ဖက်စစ်တေရန်ကုန်ကာလမပေါ်ဒီမနက်ပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ်
။ဒီမှာကျင်းနေတဲ့ဆုံးကဘုံထောင်မှမလဲတဲခုံကျောင်းနဲ့ကဘုံပောက်ရွာနဲ့ပြောကျန်တဲ့ခုံကျောင်းကျန်တဲ့နေမှာအဲ့ဒါသားလေးကိုပိတ်ထားတယ်လေခဏလေးပိတ်တာစနေတော့
ဘုံပောက်ကွဲကြီးစစ်တေရန်ကုန်ကာလတွင်ကားသွားလာမှုကိုယာယီပိတ်ထားတယ်လို့နေမြေခန့်လုံကျုံရေးသားဖွဲ့တွေကလည်းလမ်းလျှောက်နဲ့ချင်းရွာတွင်ရှားပွေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သူကဆိုပါတယ်။ဘုံနှလုံးပောက်ကွဲမှုမှာထိခိုက်မှုတွေရှိပေမဲ့ဒေသခံရွာသားတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မနေ့ကလည်းရတိတ်တောင်မြို့နယ်ကလားချောင်းကျေးရွာကနေမယူရှင်မနှက်ကုန်းနီးမှာပြစ်ခတ်တံကြားနေရတယ်လို့ကလားချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးလှရွှေကပြောပါတယ်
။ကျွန်တော်တို့ရွာအလောင်းတမိုက်ကျိုးကျိုးခမသတော်ရှိရေဒီကမှလည်းမင်းမွေးကိုနောက်ဘက်ကကြားတယ်လေ။အဲ့ဒီကလားချောင်းကဘာကောင်တခုလို့ပြောတယ်ပါကကြားလို့ကျွန်တော်ရွာလေးစုတော့တာပဲတင်းနဲ့ပေါကြီးတို့ကျွန်တော်တို့ပိုက်တာတော့စေမင်းခလောက်ကြတယ်လက်နာကြီးကြီးကတော့ငေါငေါကြတယ်လက်နာကြီးကတော့ဆောင်းမလို့မရဘူး
တိုက်ပွဲဖြစ်ပွားစဉ်မှာကလားချောင်းကျေးရွာသားတွေကလည်းတချံကြီးဆက်ရရွာဒီဘက်ကိုစိမ့်ဆောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ဒီရေတိတ်တာမြို့နယ်ကလားချောင်းကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာရခိုင်နဲ့လက်ကန်အီဖွဲ့ကနေတိုက်ခတ်ခဲ့တာလို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီလိုနဲ့30ရင်းနေမှာပဲနေ့လယ်2နာရီ30မိနစ်ချိန်မှာဒီရေတိတ်တာမြို့နယ်ကလားချောင်းရွာနဲ့ဒီမကြီးချောင်းရွာကြားမှာအင်အား80လောက်ပါတဲ့လူမဆစ်ကြောင်းကိုဒီကျွန်တော်တို့ရခိုင်တပ်တို့ကနေပြီးတော့ဟိုကြားကြတိုက်ခိုက်ရှိတာရှိဒီမနေ့အနေနဲ့တိုက်တွေ့ဖြစ်တယ်ဆိုပေမဲ့လို့ရန်သူဘက်ကနေပြီးတော့၅ဦးကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအများကြီးရှိတယ်ဗ
ျမနေ့ကတရက်ထဲမှာပဲရတိတောင်ဘူတိတောင်မြောက်ဦးကြောက်တော်နဲ့ချင်းပြည်နယ်ဗလဝမြို့နယ်ထဲမှာစိုက်ပွဲငန်းနေရာဖြစ်ပွားခဲ့ကြောင်းခိုင်တုခကဆက်ပြောပါတယ်
30ရက်နေ့မနေ့9နာရီလောက်မှာဘူတိတောင်မြို့နယ်ဖိုလိုက်ရွာနဲ့ဒီခိုင်တုပေါ့ရွာအကြားမှာအင်အား80လောက်ရှိတဲ့ဒီဗမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကနေပြီးတော့ကြားပြတိုက်ခိုက်ရှိတာရှိတယ်။နောက်တစ်ခုကကျောက်တုံမြို့နယ်ဒီလိုင်းမရွာနဲ့စင်ချုံရွာအကြမ်းမှာဒီအင်အား150လောက်ရှိတဲ့ဗမာစစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေကြားပြတိုက်ခိုက်ရှိတာရှိတယ်။မြောက်မြို့နယ်အောက်တကန်နဲ့ဒီဘူးရဲမြို့ရွာအကြမ်းမှာဗမာစစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကနေပြီးတော့ကြားပြတိုက်ခိုက်ရှိတာရှိတယ်။နောက်တစ်နေရာကတော့ဘလောမြို့နယ်ရဲ့အထက်ပိုင်းမှာအဲ့ဒီမှာကျွန်တော်တို့ရခိုင်တပ်တော်ကိုဒီစံဖို့အတွက်လုံးနေတဲ့ရန်သူစစ်ကြောင်းကိုကျွန်တော်တို့ခိုင်တက်တို့ရဲ့စနိုက်ပါတပ်ဖွဲ့တွေကတော့ရောက်ပစ်ခတ်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူတွေက3ဦးကြာဆုံးတာပေါ့နော်
။မနေ့ကလည်းဘူဒီတောင်မြို့နယ်ဥယင်တာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားမှုမရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့သူကဆိုပါတယ်။ဒီတိုက်ပွဲတွေတွင်မြန်မာစစ်တပ်ဘက်က10ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုနေပြီးတိကျအတိမပြုတ်နိုင်သေးပါဘူး။မနေ့ကနေ့ဒီကနေ့ဘုံပောက်ကွဲမှုနဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သတင်းမှကြံကြားရေးဖွဲ့တွင်းမှုဘုံမှုရုပ်ဆောင်မင်းတို့ကိုဆက်သွယ်မြင်းမြန်းရမှာဘုံပောက်ကွဲမှုအခြေအနေကိုမသိရှိပေမဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်မနေ့ကတော့ဖုံလိုလက်ထက်မှာသိတိမှုဖြစ်ခဲ့တာလေးရှိတယ်အဲနေကင်းဘက်ကညနေပိုင်းတစ်ချိန်ပေါ့မဆက်ဖြစ်ခဲ့တာဘုံမှုထိခိုက်ဒဏ်ရာရှိမှုတော့မရှိပါဘူးတော့ဦးကျောက်တော်ဘက်မှာကျောက်တော်ဘက်မှာတော့မနေ့ပိုင်းမှာကျွန်တော်သင်ရှိခဲ့တာရှိပါလားအဲ့မှာလည်းကျွန်တော်တစ်ခါထိခိုက်အံရရှိမှုရှိပါတော့
ဒီခါပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲတွေကြေပြန့်စွာဖြစ်ပွားနေပြီးဒေသခံကျေးရွာက9,500ကျော်ဟာလဲစစ်ပြီးတင်းချောင်းနေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ